မြန်မာအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်အပေါ်အခုနှစ်တွင်ကန့်သတ်ချုပ်ချယ်မှုတွေပြုလုပ်လာနေတာကိုတွေ့ရတဲ့အတွက်လက်ရှိလှုပ်ဆောင်နေတဲ့ပြည်ပြောင်းပြောင်းလဲရေးဟာအရှိန်ရော့ကျလာနေပြီလားလို့ကဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်တွေဆောင်ရွက်နေတဲ့ RSF ကနေစည်းမချသတင်းနောက်များအဖွဲ့ကထောက်ပြလိုက်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာလွန်ခဲ့တဲ့တစ်နှစ်အတွင်းတိုးတက်မှုအနည်းငယ်ရှိခဲ့တယ်ဆိုတာကိုလည်း RSF ကနှစ်စဉ်ထုတ်ပြန်တဲ့2014သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာဖော်ပြထားပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ RSF ကနေစီမချာသတင်းတောင်များအဖွဲ့က2014ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွှန်းကိန်းကိုဒီနေ့ထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာမနစ်က151နေရာမှာရှိနေရတာကနေပြီးတော့145အထိ6နေရာတက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစိုးရကသတင်းတော့တွေကိုဖန်စီထင်းသိမ်းတာနောက် AP လိုနိုင်ငံတကာသတင်းဌာနတစ်ခုကိုခေါ်ယူသတိပေးတာတွေရှိခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့အခြေအနေကိုပိုပြီးစိတ်ပူမိတယ်လို့ RSF ရဲ့အာရှရေးရာတာဝန်ခံဗန်ညာမင်းအစ်ရှမေးကပြောပါတယ်။
Although Burma is improving, we are more worried than the
မြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာတယ်ဆိုပေမဲ့မနှစ်ခါတည်းစာရင်ကျွန်တော်တို့ပို့ပြီးစိတ်ပူမိပါတယ်။ဒါဟာလည်း2017ခုနှစ်ထဲကစာပြီးနိုင်ငံအကျဉ်းသားတွေနဲ့သတင်းနောက်တွေပြန်လွှတ်ပေးလိုက်တာ။နောက်2012ခုနှစ်တည်းမှာတင်စင်စားဖြတ်တောက်မှုတွေတဖြည်းဖြည်းလျှော့ချပေးလာတာစတဲ့မြန်မာအာဏာပိုင်တွေလှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကြောင့်ဖြစ်ပါတယ်။
မြန်မာနိုင်ငံမှာပုဂ္ဂလိကသတင်းစာတွေထုတ်ဝေပြုလိုက်တာပုဂ္ဂလိကပိုင်းအွန်လိုင်းသတင်းမီဒီယာနဲ့ရေဒီယိုအသံလင်းဌာနတွေထွက်ပေါ်လာတာဟာတိုးတက်မှုဖြစ်တယ်လို့ RSF ရဲ့အစီအခံစာမှာဖော်ပြထားပါတယ်။အစပိုင်းမှာနိုင်ငံကအတိုင်းဝိုင်းကအပြုသဘောဆောင်တဲ့မျှော်လင့်ချက်တွေရှိခဲ့ကြပေမဲ့လည်းမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေအရှိန်နှေးစပြုလာတာနဲ့အမျှနိုင်ငံတကာက NGO တွေဘက်ကလည်းစိုးရိမ်မှုတွေစတင်ဖြစ်ပေါ်လာနေပြီလို့ RSF ရဲ့အစီအခံစာမှာဖော်ပြထားပါတယ်။အစိုးရအနေနဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလက်ရှိအတိုင်းအရှိန်ကောင်းကောင်းနဲ့ဆက်လှုပ်ဆောင်နိုင်ဖို့အခက်အခဲတွေ့နေပုံရတယ်လို့လည်းဗန်ဂျမင်အစ်ရှမေးကပြောပါတယ
် The government started to show an inability
ပြည်ပြင်ပြောင်းလဲမှုတွေကိုပန်ပန်နိုင်နိုင်ကင်တွယ်ဖြည့်ရှင်းနိုင်မှုမရှိဘူးဆိုတဲ့လက္ခဏာတွေကိုဒီတင်တဲမှာအစိုးရဘက်ကပြလာနေတာတွေ့ရပါတယ်ဥပမာအဖြစ်ရခိုင်အရေးကိစ္စနဲ့ပတ်သက်လို့အစိုးရကဘာကြောင့်စဉ်းစားလုပ်နေတာလဲဆိုတာနောက်စင်စာလုတ်ပိုင်ခွင့်တွေကိုပြန်လဲကျင့်သုံးလာတာတွေဟာတိတာတဲ့အချက်တွေဖြစ်ပါတယ
်။အစိုးရနဲ့အလွတ်တော်အနေနဲ့နိုင်ငံတကာစံချိန်စံညွတ်အနေနဲ့ကန့်ညီတဲ့မီဒီယာဥပဒေတွေကိုချမှတ်ပြဋ္ဌာန်းနိုင်ခြင်းမရှိသေးတာကလည်းမေးခွန်းထုတ်စီရာအချက်ဖြစ်နေတယ်လို့ဗန်ညာမင်းအစ်မေးကပြောပါတယ်။ဒါကြောင့်အစိုးရနဲ့လွတ်တော်အနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်နေတယ်ဆိုတာနဲ့အဲ့ဒီဖွံ့ဖြိုးမှုတွေကိုအပြန်အလှန်အကျိုးဖြစ်ထွန်းစေမဲ့မီဒီယာဥပဒေပြဋ္ဌာန်းနိုင်ရေးကိုလည်းဦးစားပေးလှုပ်ဆောင်တဲ့လို့ဗန်ညာမင်းအစ်မေးကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့မပြည့်ပြသေးတဲ့ပြည်ပြင်ပြောင်းလဲမှုတွေအပေါ်ဝိုင်းဝန်းချီချူပြောဆိုနေတာပိတ်ဆို့မှုတွေပြန်လည်ရုပ်သိမ်းပေးတာတွေဟာဆော့လွန်နေသလားလို့မေးခွန်းထုတ်စရာရှိတယ်လို့သူကဆိုပါတယ်
။ Put the full list of sanctions and the strengthening of regional cooperation
ပိတ်ဆို့ထားတာတွေအားလုံးကိုပြန်ရုပ်သိမ်းပေးလိုက်တာအရှိတောင်အရှာစီးကိန်းမြန်မာနိုင်ငံမှာကျင်းပတာအာဆီယံအလှည့်ကျဥက္ကဋ္ဌပြုလုပ်ခွင့်ပြလိုက်တဲ့အချက်တွေဟာမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုအတိအမှတ်ပြုစောလွှင့်ရာရောက်ပါတယ်ဒီအချက်တွေကလုပ်ငန်းတွေပြီးဆုံးပြီးတိုင်းပြည်ဟာလည်းဒီမိုကရေစီနီးတကျအုပ်ချုပ်နေပြီးသတင်းလွတ်လပ်ခွင့်တွေလည်းအာမခံချက်ရှိပြီးသတင်းတောက်တွေလည်းသူတို့အမြင်အယူဆတွေကိုလွတ်လပ်စွာပြောဆိုနိုင်ပြီးလို့ယူဆပြီးမှားယွင်းတဲ့အချက်ပေးမိတယ်လို့ဖြစ်စေပါတယ
် RSF ရဲ့2012ခုနှစ်အညွန်ကိန်းမှာ169ရှိနေရာကနေပြီးတော့မနစ်2013ခုနှစ်အညွန်ကိန်းမှာ151အထိတက်လာတာကြောင့်ဒါဟာမြန်မာနိုင်ငံအနေနဲ့တနည်းအတွင်းအမြင့်ဆုံးတက်လာခဲ့ခြင်းလည်းဖြစ်ပါတယ် RSF နဲ့စီမချသတင်းတောင်များအဖွဲ့ရဲ့ဒီအညွန်ကိန်းဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့သတင်းမီဒီယာလောကနိုင်ငံရေးအတိုင်းဝိုင်းနဲ့စီးပွားရေးလုပ်ငန်းရှင်တွေစတဲ့သူတွေတင်ပြလာတဲ့အချက်တွေပေါ်အခြေခံပြီးတော့နှစ်စဉ်ထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ